ပီကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်းဆောင်တဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတရုတ်သမ္မတဆီဂျင်းပင်နဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်။အလို့တဘောချီချီရဲ့ခီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့တော်ဆန်းစုကြည်ဟာညီလာခံမတိုင်ကြီးတရုတ်သမ္မတနဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ကြောင်းတရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြခဲ့ပေမဲ့ဆွေးနွေးမှုအသေးစိတ်တွေကတော့မဖော်ပြခဲ့ပါဘူး။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်းဆောင်တဲ့ဆွေးနွေးပွဲမှာလည်းတော်ဆန်းစုကြည်ဟာအထူးအရေးတော်အဖြစ်တက်ရောက်မယ်ကိုပြောကြားဖို့စီစဉ်ထားတာပါ။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ပေါ်ချုံမူကြီးမင်းအောင်လိုင်းရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်ပြီးရက်ပိုင်းတွင်မှာပဲထောင်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုဒီနေ့အတွင်ဒုတိယအကြိမ်ထပ်မံတွားရောက်ခဲ့တာပါ။ပြခဲ့တဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲပတ်ရောက်ခဲ့ပြီးတဲ့ထောင်အောင်ဆန်းစုကြည်ရဲ့အခုတကြိမ်ခီးစဉ်ကနေတနင်္ဂနွေပူပေါင်းဆောင်မှုတွေအကောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကခီးစဉ်မတိုင်မီမှာပြောဆိုထားပါတယ်။မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီတို့ကြားအပြန်အလှန်ယုံကြည်မှုနဲ့ပူပေါင်းဆောင်မှုတွေတိုးမြင့်နိုင်ဖို့ထောင်အောင်ဆန်းစုကြည်ကဆန္ဒပြုခဲ့ကြောင်းတင်မှာဖော်ပြခဲ့ရပါတနင်္ဂနွေနေ့ထိကျင်းပသွားမယ့်ဘီဂျင်းမြို့ကညီလာခံမှာတော့မြန်မာနိုင်ငံကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အပါအဝင်နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကကောင်ဆောင်မယ်တက်ရောက်နေကြတာဖြစ်ပါတယ်